ေးတက်နဲ့ချင်းမျိုးသားတပ်ဦးရဲ့ခုနိုင်ရေးစစ်ပွဲတွေမှာစစ်ကောင်စီဘက်ကအကြအဆုံးများတဲ့တင်မကြာခဏကြာရပါလေ။ချင်းတပ်တွေဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးဒီမိုကရေစီရေးနဲ့ဖက်ဒရယ်ရေးအတွက်ဆောင်ရွက်မယ်လို့ဆိုပါလေ။ဒါကြောင့်မို့နိုင်ငံရေးမှာတာမန်ချင်းပြည်သူတွေဘယ်တော့စိတ်ဝင်စားတယ်ဆိုတာကိုစမ်းစစ်ကြည့်လာဖို့လိုပါတယ်။တိုက်ဆိုင်ရင်တော့ဒီကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်ဟာခါမြို့တော်အခြေစိုက်ချင်းပြည်သူတေသနာဌာနက2019မှာအစည်းအဝေးခန်းစားထုတ်ဝေပါတယ်။ချင်းပြည်နယ်နိုင်ငံရေးကိုလေ့လာထားတာဖြစ်ပါတယ်။ပြည်သူ့ကိုယ်စားလှယ်ကတစ်ဆင့်နိုင်ငံရေးမှာပါဝင်လာရတယ်ဆိုတာကိုသဘောပေါက်ရဲ့လား။ရုပ်ောက်တင်ရောက်ခံရတဲ့လွတ်တော်ကိုယ်စားလှယ်ကိုဘယ်လိုသဘောထားကြလဲ။စာရတွေကိုသိရှိနိုင်ဖို့အတွက်ချင်းပြည်နယ်မှာ9လကွင်းစင်သုတေသနလုပ်ပါတယ်။ချင်းပြည်နယ်မှာမြို့နယ်9နယ်ရှိပြီးမြို့နယ်တနယ်ကလူတော်ကိုယ်စားလှယ်2ဦးစီရွေးရမှုရွေးကောက်ခါကိုယ်စားလှယ်12ဦးနဲ့စစ်တပ်ကိုယ်စားလှယ်6ဦးစုစုပေါင်း18ဦးရှိပါတယ်။ချင်းပြည်နယ်လွတ်တော်မှာကော်မတီ10ခုရှိပြီးမယ်ပြည်သူ့ဆက်ဆံရေးကိစ္စနဲ့မဆိုင်တာတွေတွေ့ရပါတယ်။
ငါလာသူတေသနာစစ်တမ်းလုပ်ပြီးသုံးသက်တဲ့အခါချင်းတိုင်းသားအများစုဟာနိုင်ငံရေးကိုသိပြီးစိတ်ဝင်စားတာမဟုတ်ကြောင်းသိရပါတယ်။မင်းမြန်းစုံစမ်းတဲ့ချင်းလူဦးရေ1000ကျော်မှာနိုင်ငံရေးကိုအလွန်စိတ်ဝင်စားသူ14ရာခိုင်နှုန်းသာရှိပြီးလုံးဝစိတ်ဝင်စားသူက3ရာခိုင်နှုန်းရှိပါတယ်။နိုင်ငံရေးမှာအသင့်အင့်စိတ်ဝင်စားသူလူဦးရေက33ရာခိုင်နှုန်းရှိနေပါတယ်။ဒါပေမဲ့မိမိရဲ့လွတ်တော်ကိုယ်စားလှယ်အမိကိုမှန်မှန်ကန်ကန်ပြောနိုင်သူ26ရာခိုင်နှုန်းသာရှိပါတယ်ချင်းတိုင်းသားအများစုဟာမဲဆန္ဒပေးတာကိုသာနိုင်ငံရေးလုပ်တာလို့ယူဆကြပါတယ်နိုင်ငံရေးလှူရှားမှုတွေမှာတော့စိတ်ဝင်စားမှုနည်းတယ်လို့ဖော်ပြပါတယ်ဥပမာရက်ရွာအရေးကိစ္စနဲ့ပတ်သက်တဲ့လူမှုစီဝေးပွဲတွေတက်တဲ့လူက32ရာခိုင်နှုန်းသာရှိပါတယ်တိုင်းပြည်အရေးမှာအလှူငွေထည့်ဝင်ထောက်ခံသူက9ရာခိုင်နှုန်းသာရှိပြီးအင်တာနက်မှာဝင်ရောက်ဆွေးနွေးသူ6ရာခိုင်နှုန်းသာရှိပါတယ်
တို့တော်ကိုယ်စားလှယ်တဲ့မဲဆန္ဒရှင်တွေ့ဆုံတဲ့ဓလိဟာချင်းပြည်နယ်မှာအလွန်ရှားပါတယ်ရွေးကောက်ပွဲကျင်းပချိန်မှာလာတွေ့ကြပြီးရွေးကောက်ပွဲပြီးတာနဲ့မတွေ့ကြတော့ဘူးလို့သိရပါတယ်တို့တော်အမတ်တဦးဆိုရင်ရွေးကောက်တင်မြောက်ခံရပြီးတဲ့နောက်သူ့မဲဆန္ဒနယ်ကိုတခါမှမသွားဘူးလို့ဆိုပါတယ်ကျမ်းမာရေးမကောင်းလို့မသွားဖြစ်တာလို့စင်ကြေပေးပါတယ်တို့တော်ကိုယ်စားလှယ်နဲ့တွေ့ဆုံတဲ့မဲဆန္ဒရှင်တွေရှိတယ်လို့မဲဆန္ဒရှင်နဲ့မကြာခဏတွေ့ကျင်တဲ့လွတ်တော်အမတ်တွေလည်းရှိပါလေ။လွတ်တော်မှာဘာတွေလောက်ခိုင်နေလဲဆိုတာကိုမဲဆန္ဒရှင်ကိုအကြောင်းကြားဖို့လွတ်တော်ကိုယ်စားလှယ်မှာတာဝန်ရှိတယ်လို့မြင်ကြတာများပါလေ
။လွတ်တော်ကိုယ်စားလှယ်နဲ့မဲဆန္ဒရှင်ဆက်ဆံရေးကောင်းမွန်မှုကိစ္စမှာသွားရည်လာရေးအခြေခံအဆောက်အအုံကောင်းဖို့လိုပါတယ်။ကာလနှစ်ကောင်းမွန်ဖို့နဲ့လွတ်တော်ကိုယ်စားလှယ်ရုံးမှာအမှုတန်းအလုံးလောက်ရှိဖို့ကလည်းအရေးကြီးပြန်ပါလေ။မဲဆန္ဒရှင်ရေးရအတွက်ချင်းပြည်နယ်လွှတ်တော်မှာမော်တော်ကား2စီးသာရှိပါတယ်ပြည်နယ်မြောက်ပိုင်းအတွက်တစ်စီးတောင်ပိုင်းအတွက်တစ်စီးဖြစ်ပါတယ်ပြည်နယ်လွှတ်တော်အနေနဲ့ website ကောင်းကောင်းမွန်မွန်ဖွင့်ထားပြီးလူမှုကွန်ရက်ကနေမဲဆန္ဒရှင်အနေနဲ့ဆက်သွယ်နိုင်တယ်လို့ချင်းဘရစ်သုတေသနဌာနကဆိုပါတယ်ပြည်သူဆန္ဒနဲ့ပြည်သူလိုအပ်ချက်တွေကိုရောင်းပြန်မဟတ်နိုင်တဲ့ကိုယ်စားလှယ်စနစ်ကိုအခြားကိုယ်စားလှယ်စနစ်နဲ့အစားထိုးဖို့လိုလားကြတယ်လို့လဲချင်းဘရစ်အစီရင်ခံစာမှာဖော်ပြထားပါတယ
်။ခွင့်စင်းလေးရတဲ့အချက်အလက်တွေကိုကြည့်ရင်ပြည်သူလူထုနဲ့တိတွေ့မှုနည်းတဲ့ကိုယ်စားလှယ်စနစ်ကိုချင်းတိုင်းသားအများစုကမလိုလားကြောင်းသိရပါတယ်။ဒီမိုကရေစီဆိုတာဟာပြည်သူကပြည်သူအတွက်တင်မြှောက်တဲ့အစိုးရဖြစ်လို့မဲဆန္ဒရှင်တွေရဲ့လိုအပ်ချက်ဖြစ်စေနိုင်မဲ့နိုင်ငံရေးစနစ်ကိုပြောင်းလဲကျင့်သုံးရမယ်လို့ဆိုပါတယ်လွတ်တော်ကိုယ်စားလှယ်ကိုအယုံကြည်မရှိတဲ့မဲဆန္ဒရှင်တွေလည်းရှိပါတယ်လွတ်တော်ကိုယ်စားလှယ်နဲ့ဝန်ကြီးတွေဟာကိုကျိုးစည်းဝါးကိုသာအဓိကထားကြပြီးပြည်သူအရေးကိုစိတ်မဝင်စားဘူးလို့မြင်သူလည်းရှိပါတယ်ပြည်သူအကျိုးတည်ဖို့ရင်ကိုကျိုးမရှာတဲ့ကိုယ်စားလှယ်ကိုမဲဆန္ဒပေးနိုင်ဖို့အရေးကြီးပါတယ်ဒါပေမဲ့2018ကဟာခါမြို့မှာတွစ်ဆုံမင်းမြန်းတဲ့အခါချင်းပြည်နယ်တစ်ခွေလုံးမှာအာဂတိလိုက်စားမှုတွေရှိနေပြီးပြည်နယ်အစိုးရလည်းဘာမှမတတ်နိုင်ဘူးလို့ဆိုပါတယ်။ဟာခါဒေတာကံတွေကိုတွစ်ဆုံမင်းမြန်းတဲ့အခါမှာလွတ်တော်ကိုယ်စားလှယ်နဲ့အစ်မင်းနဲ့အရာတန်းအများစုဟာအာဂတိလိုက်စားကြတယ်လို့မ မြင်ကြပါလေပြည်သူလူထုကနိုင်ငံရေးမှာစိတ်ဝင်စားမှုနေပါလေလေနိုင်ငံရေးသမားတွေဖြစ်ဖို့အခက်တိလိုက်စားမှုကောင်းလေလေဖြစ်နေပုံရပါတယ်ခင်ဗျာ